မြန်မာနိုင်ငံမှာဆရာနာတိမ့်မှုကိုစန့်ကျင်ရင်းနဲ့ဖမ်းခံရသူတွေဘက်ကအမှုလိုက်ပေးနေတဲ့အကျိုးဆောင်ရှင်းနေတွေချိန်ချောက်ခံရတာသူတို့ကိုယ်တိုင်ဖမ်းဆီးခံရတာတွေနဲ့ညှဉ်းပန်းနှိပ်စက်ခံရတာတွေရှိနေတယ်လို့လူ့ခွင့်ရေးအခြေအနေစောင့်ကြည့်လေ့လာတဲ့ HRW Human Rights အဖွဲ့ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်2022ခုနှစ်မှာဆရာနာတင်လိုက်ပြီးတဲ့နောက်မှာရှေ့နေတွေနှောက်ယှက်ခံရတာစောင့်ကြည့်ထောက်လှမ်းခံရတာနဲ့တချို့အခြေအနေတွေမှာနှိပ်စက်ခံရတာတွေဖြစ်နေတယ်လို့လေ့လာပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။လူ့ခွင့်ရေးအကျိုးဆောင်ရှေ့နေတွေအပေါ်စစ်ကောင်စီဘက်ကစနစ်တကျပိတ်ပင်ကန့်သတ်တာတွေလုပ်လို့ရှိပြီးတော့ရှေ့နေတွေဆောင်ရွက်ရမယ့်တာဝန်တွေချက်ချအောင်လို့တမင်ဟန်တာနှောက်ယှက်နေတာတွေလည်းလုပ်လို့ရှိတယ်လို့ HRW ကထောက်ပြပါတယ်။နိုင်ငံရေးအရာအကဲဆက်တဲ့အမှုတွေကိုအကျဉ်းထောင်တွေအတွင်းမှာတကပိတ်စစ်ဆေးစီရင်လေးရှိပြီးတော့မျှတတဲ့တရားစီရင်မှုရပိုင်ခွင့်အခွင့်အရေးတွေကိုချိုးဖောက်နေတဲ့အကြောင်းကိုလည်းအစိုးရခန်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံတွင်းကအကျိုးဆောင်ရှိနေ19ရောင်းနဲ့အစိုးရလက်အောက်ခံမဟုတ်တဲ့နိုင်ငံကအဖွဲ့အစည်း INGO တွေရဲ့ဥပဒေအကြံပေး9ရောက်တို့ကို HRW ကတွေ့ဆုံမေးမြန်းပြီးတော့အစိုးရခန်းစာထုတ်ပြန်ထားတာပါ။ရှေ့နေ19ရောက်ကသူတို့ဟာစစ်ကောင်စီရဲ့ချင်းချောက်မှုနဲ့စောင့်ကြည့်လေ့လာတာတွေခံခဲ့ရတဲ့အတွေ့အကြုံကိုပြောပြထားပါတယ်။နိုင်ငံတော်ပုံကံမှုလှုံ့ဆော်မှုအကြမ်းဖက်မှုတွေနဲ့တရားစွဲဆိုခံထားရသူတွေဘက်ကလိုက်ပေးတဲ့ရှေ့နေတွေကိုတစ်ခါတည်းမှပြတ်မှတ်ထားလက်တုံ့ပြန်ခံရတာမျိုးတွေလည်းရှိတယ်လို့ရှေ့နေတွေကပြောကြားကြပါတယ်ရှင်။